ကမ္ဘာစီးပွားရေးအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်နဲ့ကျုပ်တို့ချာဒေါ်လာဘီလီယံပေါင်းများနဲ့ချီပြီးအပြန်အခွန်တွေတိုးကောက်ဖို့အတွက်ချင်းချောက်မှုတွေနဲ့တောင်မတင်ညီမကျဖြစ်နေမှုကိုအမှအဖြေတစ်ခုရှိလာမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်လာထရမ့်ကဟောကိန်းထုတ်လိုက်ပါတယ်။အမေရိကန်သမ္မတကလည်းအချက်အလက်တွေထုတ်မပြောပေမဲ့ကျုပ်ဟာသူ့ရဲ့ကုန်သွယ်ဆိုင်ရာအသားရှိတွေကိုဖိတ်ရှားပေးနေတယ်လို့ပြောတယ်လို့မကြောင်လဲဆိုတော့ဒါမှန်ကန်တဲ့လို့ရဖြစ်တဲ့အတွက်လုံမှဖြစ်ကြောင်းပြောပါတယ်။အခွန်ကောက်ကဟာအပြန်အလှန်ပေးယူသဘောမျိုးဖြစ်ပြီးဉာဏ်ပညာအခြေပြုပစ္စည်းမူဝိုင်းခွင့်နဲ့ပတ်သက်ပြီးသဘောတူညီချက်တွေလှုပ်လာနိုင်ကြောင်းနဲ့ဒါဟာနိုင်ငံစလုံးအတွက်တိတ်ကောင်းတဲ့အနာဂတ်ဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပြင်ကျုပ်သမ္မတဆီချင်းပြန်တဲ့သူဟာကုန်သွယ်ရေးမှာအငင်းပေါ့မှုတွေဘယ်လောက်ပဲရှိရှိအမြင်နဲ့မိတ်ဆွေဖြစ်နေတယ်လို့ပြောပါတယ်။အမေရိကန်နဲ့ကျုပ်တို့ကအပြန်အလှန်ချင်းချောက်မှုတွေကလည်းမကြသေးခင်ရပိုင်းတွေကဘာတလို့အဆုရှင်ရဈေးကြီးကမောက်ကမောက်ဖြစ်ခဲ့တယ်လို့ဆောက်ရှင်ရအနှောင့်အယှက်တွေလည်းရာနဲ့ချီပြီးအတက်ကျဖြစ်ခဲ့တာပါကျုပ်သွင်းကုန်ဒေါ်လာဘီလီယံ50ဖို့အတွက်ခွန်တုံးောက်မယ်လို့ပြောချင်တာစပြီးထိကြနေတဲ့ဈေးကွက်ဟာနောက်ထပ်ဘီလီယံ100ဖို့လောက်ပေါ်မှာသွင်းကုန်ခွန်တိုးောက်ခံမယ်လို့သမရထရန့်ချင်းချောက်ခဲ့တဲ့အမေရိကန်အဆုရှင်ရဈေးကတောက်ချန်နေမှာနှစ်ရာခိုင်နှုန်းကျော်ကျော်ကျဆင်းပါတယ်ကျုပ်ဖက်ကလည်းအမေရိကန်အသွင်းကုန်တွေပေါ်အလားတူတုံ့ပြန်မယ်လို့ချင်းချောက်ခဲ့တာဖြစ်ပါတယ်